Welcome to the Voice of America in Burmese.
Mingla mine kimashe. Washington News of VOA American တန်ကနေ2019ခုနှစ်ဇူလိုင်လ9ရက်တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 49ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပ
ါဘာလို့ဆက်မှုယူပါခင်ဗျာဒီမနေ့ဖက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ကြားမယ့်သတင်းတွေမှာဆိုရင် G20 ကမ္ဘာစီဝါရေးထည်သည့်နိုင်ငံခေါင်းဆောင်တွေအစည်းအဝေးကိုစတင်ဆန္ဒပြသူတွေနဲ့ဂျာမနီရဲတပ်ဖွဲ့ကြားတက်ခဲမှုတွေဖြစ်ပွားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကဲလို့တွေ့ဆုံကြပြီးတော့ကမ္ဘာတစ်ဝှမ်းအခြေအနေတွေပေါ်တုံ့တက်ဆွေးနွေးခဲ့ကြပါတယ်။သတင်းတောက်၃ယောက်ဖမ်းဆီးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကပထမဦးဆုံးမှတ်ချက်စကားပြောကြားလိုက်ပါတယ်။အဲ့လိုသတင်းတွေအပြင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားကြရမှာပါခင်ဗျာ။
ကောင်းပါပြီရှင်။သတင်းစီစဉ်အပြင်းမှာလဲအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်နေတဲ့ G20 အစည်းအဝေးမှာဘာတွေအဓိကထားပြီးတော့ဒီနိုင်ငံတကာခေါင်းဆောင်တွေအကြိတ်အငြိဆွေးနွေးဖို့ရှိတယ်လဲဆိုတာကိုအသေးစိတ်တင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမားတွေဖမ်းဆီးခံနေရတဲ့အခြေအနေနဲ့ပတ်သက်လို့တော့
ဖမ်းလာတော့နေရာလေးတွေတော်တော်များများမှာတော့ရှိနေသေးတယ်ပေါ့နော်။ကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကတော့ပုံများတာပေါ့ခင်ဗျာ။ဝါမနီယာတီ
ဒါကတော့အလုတ်သမားရေးလှုပ်ရှားနေသူတဦးက VOA ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံကသတင်းတောက်တွေရင်ဆိုင်နေရတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝီနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင
်ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတော့မယ့် G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုစတင်ကြသူတွေနဲ့အရင်းရှင်ဝါဒီစတင်ရေးဆန္ဒပြသမားတွေဟာဂျာမနီရဲတပ်ဖွဲ့တွေကြာလပတေးနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တောက်ကြနေ့စနေနေ့မှာကျင်းပဖို့ရှိတဲ့ G20 စီးပွားရေးညီလာခံကိုစတင်တဲ့ဆန္ဒပြပွဲမှာလူတွေထောင်နဲ့ချီပြီးတော့ပါဝင်ဆန္ဒပြခဲ့ကြတာပါ။ညီလာခံတယောက်ဖို့ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလို့ကြတော့ဒီနေ့နေကင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။ထောင်ထဲရှိတဲ့ဆန္ဒပြသူတွေကဟမ်ဘတ်မြို့ကတမဲဝင်90ကြီးမှစုဝေးပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ရင်ဆိုင်တွေ့ခဲ့ရတာဖြစ်ပြီးတချို့ကပလင်းနေနဲ့ပြစ်ပောက်ခဲ့ကြပါတယ်။ရဲတပ်ဖွဲ့ဝင်တွေကလည်းဆန္ဒပြသူတွေကိုမီးတပ်ပိုက်တွေငှို့ကောင်းရည်တွေနံပါတ်ထုတ်တွေနဲ့ပြန်လည်ပြီးတော့ခုခံခဲ့ကြပါတယ်။မျက်နှာဖုံးဝှက်တပ်ဆင်ထားတဲ့ဆန္ဒပြသမားတွေဟာလမ်းတွေကိုဆောက်လုပ်ရေးလုပ်ငန်းတုံးကိရိယာတွေနဲ့ပိတ်ဆို့ထားပြီးတော့အသေးစားမီးရှို့မှုတွေပြုလုပ်ခဲ့တာတွေ့ရပါတယ်။ကားတွေကိုမီးတင်လျှော့မှုအပါအဝင်ထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့အကြောင်းဒေတာတွင်တင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဆန္ဒပြသမားတွေဟာပလင်းနေတခြားအရာဝတ္ထုတွေနဲ့ပြစ်ပောက်တာတွေပြုလုပ်ခဲ့ကြောင်းဟမ်ဘတ်မြို့ရဲတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဆန္ဒပြသူစုစုပေါင်း3000ကျော်ဟမ်ဘတ်မြို့ကိုလာရောက်ပြီးတော့ထိပ်သီးညီလာခံကိုဆန္ဒပြကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီထက်က8000လောက်ဟာဥရောပရဲ့တခြားဒေတာတွေကနေလာရောက်တဲ့အကျံဖက်လက်ဝဲအမြင်ရှိသူတွေဖြစ်တယ်လို့ရဲကပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဂျာမနီနိုင်ငံဟမ်ဘော့ဂ်မြို့မှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်နဲ့ဂျာသာပရင်းနှောင်းပိုင်းကပြေဆုံးပြီးကမ္ဘာလုံးဆိုင်ရာကိစ္စရပ်မျိုးစုံကိုဆွေးနွေးကြပါတယ်။အင်္ဂလာမာကဲလ်ဟာမစ္စတာထရန့်ကိုကမ္ဘာရေးရာတွေမှာမကြာခဏဝေဖန်ပြောဆိုလေရှိသူပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ခါခေါင်းဆောင်တွေတက်ရောက်မဲ့တောက်ကြနေ G20 ထိပ်သီးအစည်းအဝေးမတိုင်ခင်မှာပဲအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ကောင်းဆောင်တို့ဟာဟိုတယ်တစ်ခုမှာတွေ့ဆုံကြပြီးတရင်တော်တွေရှိမှတယောက်နဲ့တယောက်ခဏတာနှုတ်ဆက်ပြီးတဲ့နောက်တကပိဆွေးနွေးပွဲလုပ်တာပါ။စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအခုနောက်ဆုံးမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လို့တဲ့ကိစ္စအရှိအလေပိုင်းအချက်တဲနဲ့ယူကရိန်းအရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ဝန်ကြီးချုပ်မာကဲရဲ့ပြောခွင့်ရတူကနောက်ပိုင်းမှာပြောပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုတက်ဖြစ်ရေးဆိုင်ရာ2015ခုနှစ်ပါရီသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ခဲ့တဲ့ပေါ်ပွင့်မကြတဲ့အကြောင်းပြီးခဲ့တဲ့ရက်တွေအတွင်းမစ်မာကဲကထုတ်ပြောထားခဲ့မှုပါတယ်။အဲဒီသဘောတူညီချက်ဟာကမ္ဘာတစ်ဝန်းဖန်လုံရင်တန်းဝေထုတ်လုပ်မှုကိုလာမယ့်နှစ်တွေအတွင်းရှော့ချသွားဖို့ရည်ရွယ်တဲ့သဘောတူညီချက်ပါ။ထရမ်ရဲ့အဲ့ဒီဆုံးဖြတ်ချက်ဟာတာမန်နဲ့မတူအောင်ကိုဝမ်းနည်းဖွယ်ရာဖြစ်တယ်လို့မစ္စမာကဲကပြောထားတာပါထရမ်ကအမေရိကန်သားပထမဆိုတဲ့သူ့ရဲ့မူဝါဒတွေကိုရှေ့ဆက်အကောင့်ထဲပေါ်သွားတာနဲ့အမျှဥရောပအနေနဲ့ကမ္ဘာဇက်ခုံမှာအမေရိကန်ကိုမိတ်ဖက်နိုင်ငံတစ်ခုအဖြစ်လုံးလုံးလျားလျားဆက်ပြီးကိုးစားသွားဖို့မဖြစ်နိုင်တော့ဘူးလို့လည်းမစ္စမာကဲကပြောထားပါတယ်မစ္စတာထရမ်ဘက်ကလည်းမွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ခွင့်တင်းကျပ်လိုက်တဲ့သူ့ရဲ့ညွှန်ကြားချက်ကိုကာကွယ်ပြောဆိုနေရချိန်မှာဂျာမနီတဲကိုရွှေ့ပြောင်းဝင်သူတွေပို့ပြီးဝင်လာဝင်ပြုဖို့မစ္စမာကဲကကြိုးပမ်းနေတဲ့အပေါ်ဝေဖန်ပြောဆိုထားပါတယ
်။ပြီးခဲ့တဲ့နှစ်တွင်ကျင်းပခဲ့တဲ့အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဂျာဝင်ဆွတ်ဖက်မှုရှိကောင်းရှိနိုင်ကြောင်းဒါပေမဲ့တခြားကလည်း ဝင်ရောက်နှောက်ဆက်ကောင်းနှောက်ဆက်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးလနေ့မှာပြောဆိုလိုက်ပါတယ်။ဒါဟာရုရှားလို့ကျွန်တော်ထင်ပါတယ်။တခြားလူပုဂ္ဂိုလ်တခြားတန်းပြီကလည်းလုံနိုင်တယ်လို့ကျွန်တော်ထင်ပါတယ်။လူတော်တော်များများဝင်ရောက်ဆက်ဖက်နိုင်ခြင်းရှိပါတယ်လို့သမ္မတထရမ့်က G20 ညီလာခံကိုတက်ရောက်ဖို့အတွက်မထွက်ခွာခင်ဝါဆောမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တကယ်တမ်းဘယ်သူမှမသိနိုင်ပါဘူး။ဘယ်သူမှတကယ်တမ်းတည်တည်ချာချာမသိပါဘူးလို့ထရမ့်ကပြောဆိုပါတယ်။ G20 ညီလာခံကိုဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပမှာဖြစ်ပြီးကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံပေါင်း20ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ထောက်လိုင်းရေးအတိုင်းအဝန်းရဲ့ကောက်ချက်ဆွဲတာနဲ့ထရမ့်ရဲ့ပြောဆိုချက်ဟာကွာခြားမှုရှိနေပါတယ်။ထောက်လိုင်းရေးအတိုင်းအဝန်းက၄နှစ်ပြင်ကျင်းပတဲ့အမေရိကန်ရွေးကောက်ပွဲကိုတိတ်ခါချဖို့နဲ့ထရမ့်ရဲ့ပြင်ပဟောင်းဟီလာရီကလင်တန်နာမည်ပြည့်အောင်လုပ်ရမှာရုရှားသမ္မတဗလာဒီယာမီပူတင်ဟာတရိပ်ပဝင်ပတ်သက်နေတယ်လို့ဆိုပါတယ်။ဒါကိုထောက်လန်းကြီးကနိုဝင်ဘာရွေးကောက်ပွဲမကျင်းပခင်၃လလို့ဩဂုတ်လကလေးကတွေ့ရှိခဲ့တယ်ဆိုတဲ့အချက်ကထရမ့်အနေနဲ့သူ့ရင်သမ္မတဟောင်းဘရက်အိုဘားမားကိုတည့်ရသားနဲ့ဘာမှမလုပ်ခဲ့ဘူးလားဆိုပြီးတော့မေးခွန်းထုတ်เสียဖြစ်လာစေပါတယ်။ရွေးကောက်ပွဲမှာဟီလာရီအနိုင်ရလိမ့်မယ်လို့ယုံကြည်နေတာကြောင့်ဘာမှမလုပ်ခဲ့တာဖြစ်တယ်လို့လည်းထရမ့်ကပြောဆိုပါတယ်။
ဥရောပလေဘန်နဲ့အရှေ့ပိုင်းနိုင်ငံတွေအနေနဲ့ရုရှားနိုင်ငံကတင်သွင်းတဲ့စွမ်းအင်ပေါ်အကြီးအကျယ်မိခွာထားနိုင်မယ်ဆိုအမေရိကန်စွမ်းအင်ထုတ်ကုန်တွေကိုဝယ်ယူရေးသဘောတူချက်ရယူကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာတိုက်တွန်းလိုက်ပါတယ်။ပိုလန်နဲ့တခြားဥရောပနိုင်ငံတွေအနေနဲ့သူတို့စွမ်းအင်ဝယ်ယူနေတဲ့နေရာတွေကိုဖြန့်ထုတ်နိုင်ရေးအကူအညီပေးဖို့အမေရိကန်အနေနဲ့အစဉ်သင့်ရှိတဲ့အကြောင်းအဲဒီလိုသာဆိုရင်တနေရာတွေကစွမ်းအင်ဝယ်ယူနေရတာကြောင့်ပြန်ပေးဆွဲခံထားရတယ်လို့အခြေအနေမျိုးဖြစ်တော့မှာမဟုတ်ကြောင်းပိုလန်နိုင်ငံဝါဆောမြို့မှာသမ္မတထရမ့်ကပြောပါရတယ်။အဲဒီမှာကျင်းပတဲ့ဥရောပ12နိုင်ငံအစည်းအဝေးတစ်ခုကိုသမ္မတထရမ့်တက်ရောက်ခဲ့တာပါခင်ဗျာ
။ UAE ဘီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟောက်ကြနေမယ်ခင်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။တရင်တော့၃ဦးကိုတက်မတော်ကဖမ်းဆီးပြီးတော့ပုံမှန်ဆက်ခွန်တင့်နဲ့တရားဆွဲထားတဲ့ကိစ္စပေါ်ဒေါအောင်ဆန်းစုကြည်ကပထမအဆုံးကျင့်ဖြစ်ကြာသာပတေးနေ့မှာမှတ်ချက်ပေးပြောဆိုလိုက်ပါတယ်
။ This should not be seen very narrowly as three journalists against the army or vice versa but in general
ဒီကိစ္စကိုတရင်တော့၃ဦးနဲ့တက်မတော်ကြဖြစ်တဲ့ကိစ္စဆိုတာမျိုးဘောင်ကျင်းရင်နဲ့ကြည့်လို့မရပါဘူးလက်ရှိတည်ဆဲဥပဒေတွေဟာကျမတို့လိုလားတဲ့တရားမျှတမှုဒီမိုကရေစီနီးကျမှုဆိုတာတွေနဲ့ကဲ့ညီမှုရှိရလားဆိုတာကိုကြည့်ရပါမယ်ဥပဒေတွေဟာတရားမျှတမှုမရှိဘူးဒီမိုကရေစီနီးလမ်းမကျဘူးဆိုရင်လွှတ်တော်ကတစ်ဆင့်တရားဝင်လှုပ်ထုံးလုပ်နည်းတွေနဲ့အညီပြုပြင်ရေးဆွဲသွားရမှာဖြစ်ပါတယ်တရားခွင်မှာတမတမတ်ကြတဲ့ဥပဒေတွေဖြစ်အောင်ကျမတို့လှုပ်ဆောင်ကြရပါမယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံမှာရောက်ရှိနေတဲ့နော်ဝေနိုင်ငံသားဝင်ကြီးနဲ့နေပြည်တော်နိုင်ငံသားဌာနမှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါ်အောင်ဆန်းစုကြည်ကအဲ့လိုပြောသွားတာပါ။ DBB သတင်းတောက်နှစ်ဦးနဲ့ ARD သတင်းဌာနကသတင်းတောက်တဦးတို့ဖမ်းဆီးပြီးတော့မတရားအသင်းဖွဲ့နဲ့ဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင့်နဲ့တရားဆွဲထားတဲ့အပေါ်ပြည်ရင်းပြည်ပကဝေဖန်ကန့်ကွက်တာတွေရှိထားတဲ့ကြားကပဲဒေါ်အောင်ဆန်းစုကြည်ကအခုလိုပြောသွားတာဖြစ်ပါတယ်။တရားစီရင်ရေးနဲ့ဥပဒေရေးကအုပ်ချုပ်ရေးပိုင်းတွေမှာဝင်ပြီးတော့ဆွတ်ဖက်လို့မရတဲ့အကြောင်းဆက်တော်ရေးဥပဒေပုံမှန်66ဂါကြီးကိုလွှတ်တော်မှာပြင်ဆင်ပြဋ္ဌာန်းမှုစလုပ်နေပြီဖြစ်တဲ့အကြောင်းလဲဒေါ်အောင်ဆန်းစုကြည်ကပြောသွားပါတယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့ကိုင်းပြည်နယ်ရေးကိစ္စဟာအင်မတန်ရှုပ်ထွေးတဲ့နိုင်ငံရေးပြဿနာတစ်ခုဖြစ်တဲ့အကြောင်းဒါကြောင့်တကယ်လက်တွေ့အကောင့်ထဲပေါ်နိုင်တဲ့အဖြေတစ်ခုရဖို့လိုတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှာမင်းကြီးဖီလီပိုဂရန်ဒီကပြောပေးမိတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်မှာတော့ကျေနပ်အားရတယ်လို့ပြောတဲ့အကြောင်းယူနီစီရာရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရပုဂ္ဂိုလ်အန်ဒရူးဒူးဆက်က VOA ကိုပြောပါတယ
် He was able to meet with people who had been affected by forced displacement in Rakhine State. He was able to meet with
ရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေနဲ့သူတွေ့ဆုံခဲ့ပါတယ်လူမှုအတိုင်းအတာတစ်ဖက်စလုံးကအစိုးရချက်တွေလူဝတ်ချက်တွေကိုကြားခဲ့ရပြီးအဲ့ဒီဒေသတွေကပကတိအခြေအနေတွေကိုကိုယ်တိုင်လေ့လာသိရှိခွင့်ရခဲ့ပါတယ်ဒီအခြေအနေတွေကိုနိုင်ငံတော်တမန်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တခြားပြည်တော်စုဝန်ကြီးတွေနဲ့နေပြည်တော်မှာတွေ့ဆုံတဲ့အချိန်မှာပြန်လည်တင်ပြခဲ့ပါတယ်။ဒါ့အပြင်ထိုင်းနိုင်ငံကမြန်မာဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီဒုက္ခသည်တွေအရေးအကောင်ဆုံးကင်ပွဲဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုနိုင်ငံတော်တမန်ငံပုဂ္ဂိုလ်နဲ့ဆွေးနွေးနိုင်ခဲ့တာကြောင့်မဟာမင်းကြီးအနေနဲ့သူ့ခီးစဉ်ပေါ်ကျေနပ်မှုရှိပါတယ်လို့ပြောခွင့်ရအန်ဒရူးဒူးဆက်ကပြောပါတယ်။မဟာမင်းကြီးဂရန်ဒီကမြန်မာနိုင်ငံခီးစဉ်ကိုမနေ့ကအဆုံးသတ်ပြီးတဲ့နောက်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုခီးဆက်သွားပါတယ်။
အဲ့ဒီနိုင်ငံစလုံးမှာလည်းဒုက္ခသည်တွေအရေးကိုဆက်ပြီးဆွေးနွေးတော့ဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းနေဇက်ကဒုက္ခသည်စခန်းတချို့စီကိုလည်းတွားရောက်နိုင်ခြင်းရှိပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူရဟာချင်းချောက်မှုတစ်ခုဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပြီးတော့ကျွန်တော်တို့အနေနဲ့ပြင်းထန်တဲ့ရင်ဆိုင်သွားမယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင် င်လာနိုင်မဲ့ဒုံးရင်နဲ့ဆန်းတက်ပြီးတော့ပြစ်လွတ်ခဲ့တာဖြစ်ပါတယ်အဲ့ဒီဆန်းတက်ပြစ်လွတ်လိုက်တဲ့ဒုံးကြီးဟာကီလိုမီတာ9500အကွာဝေးထိရောက်နိုင်တယ်လို့အမေရိကန်အရာရှိတွေကခန့်မှန်းပြီးတော့အမေရိကန်ပြည်ထောင်စုရဲ့အနောက်မြောက်ဘက်ဒေသတိရောက်နိုင်တယ်လို့ပြောပါတယ်ကြာတာပရင်းနေဝါဆော့မြို့မှာပိုလန်သမ္မတအင်ဂရစ်ဒူဒာနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကအတော်လေးကိုပြင်းထန်တဲ့အရေးယူလှုပ်ဆောင်မှုမျိုးလုံးမှဖြစ်လိမ့်မယ်လို့သူ့အနေနဲ့သဘောရတဲ့အကြောင်းပြောပါတယ်ဘလို့အေးအေးယူဆောင်ရွက်မယ်ဆိုတာမျိုးကိုတော့သမ္မတကထုတ်ဖော်ပြောကြားခြင်းမရှိပါဘူးဒါပေမဲ့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ပင်တာဂွန်စစ်ဌာနချုပ်ကကြာတာပြီးနေကမြောက်ကိုရီးယားရဲ့ထိန်းချုပ်မှုလုပ်နေပေမဲ့တန်တမာနီလန့်နဲ့အပြေရှားဖို့အချိန်ရှိသေးတယ်လို့ပြောဆိုလိုက်ပါတယ်
တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာဘိုရဲ့ကျန်းမာရေးအခြေအနေဟာတိကျတာဆိုးလာနေတယ်လို့သူ့ရဲ့အသက်ကင်ဆာရောဂါကိုကုသပေးနေတယ်တရုတ်နိုင်ငံရှန်ယန်မြို့စီယုံကပြောပါတယ်လူရဲ့ခြေလုံးကျက်သားတို့ကမှသွေးကလေးတစ်ခုရှိနေတယ်လို့သူတို့တန်မြတ်ရှိပြီးသူ့ရဲ့အသေးလက်ပတ်လှုပ်ဆောင်ပုံကလည်းယိုယွင်းလာနေပြီလို့တရုတ်စစ်တပ်ကသူတစ်ဆေးယုံကဆရာဝန်တွေရဲ့ကျက်သားပရင်းနှစ်ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။စေကူတော်မှုခံယူဖို့အတွက်တရုတ်အာဏာပိုင်တွေကလူကိုပြီးခဲ့တဲ့ဆွန်လမှာထောင်ကနေပြန်လွှတ်ပေးခဲ့ပြီးမြဲလေတခြားနေရာတွေမှာစေကူတော်မှုခံယူဖို့တော့ခွင့်မပြုပါဘူး။တရုတ်နိုင်ငံမှာအသေးကင်ဆာနဲ့ပတ်သက်ရင်အကျွမ်းကျင်ဆုံးအထူးကူတွေနဲ့သူ့ကိုကုသပေးနေတယ်ဆိုပြီးတခြားမှာသွားကူကွင့်မပြုတာပါခင်ဗျာ။
ဥဆက်မိုးဝင်းနဲ့ကုတ္တတော်သိန်းတို့ကတောက်ကြနေနေတဲ့ခင်တဲ့င်းအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလှော်တွေကိုစတင်ပြီးပြောပြမှာပါဆော့ဆော့ကသတင်းနဲ့မှကြားခဲ့တဲ့အတိုင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကမ္ဘာထိပ်သီးစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 စီဝေးကျင်းပရာဂျာမနီနိုင်ငံဟမ်ဘတ်မြို့ကိုရောက်ရှိနေပါပြီ။ပိုလန်နိုင်ငံခီးစင်ကိုအောင်မြင်မြင်သွားရောက်ခဲ့ပြီးတဲ့နောက်မှာတော့ G20 စီဝေးမှာအမေရိကန်ခေါင်းဆောင်ဟာတရုတ်ဂျာမနီရုရှားအစရှိတဲ့နိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အငင်းပွားစရာအကြောင်းအရာတွေကိုအကြိတ်နဲ့ဆွေးနွေးပွဲပြုလုပ်ဖို့ရှိနေပါတယ်။ဟမ်ဘတ်မြို့ကနေ VOA ဥရောပဆိုင်ရာသတင်းတောက်လူးဝစ်ရမီရက်စ်ပေးပို့ထားတဲ့သတင်းလွှာကိုဦးဆက်မိုးဝေကပဲဆက်ပြီးတော့ပြောပြမှာပါရှင
်။ပိုလန်နိုင်ငံမှာချက်ညင်တဲ့ကြိုးစားတာကိုခံခဲ့ရပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ပေါ်တိတ်ပြီးတော့မနှစ်မြို့ကြတဲ့သူတွေရှိရာအရက်ကိုရောက်ရှိနေပြီးသူကြုံရမဲ့အခက်အခဲတွေကတော့ကုန်သွယ်ရေးနဲ့ဥရုယာတီကိစ္စတွေရုရှားကောင်းဆောင်ဗလာဒီမီယာပူတင်နဲ့နှစ်ယောက်ချင်းမျက်နှာချင်းဆိုင်တွေ့ဆုံမှုဆက်လာတယ်ဖြစ်ပါတယ်။တချိန်တည်းမှာပဲအမေရိကန်ခေါင်းဆောင်ကြီးကိုဆန္ဒပြမဲ့သူတွေကလည်းစောင့်နေကြပါတယ်။ဆန္ဒပြသူတူဖြစ်တဲ့အယ်မာဝန်ဒါက
What are my thoughts about it? Oh, Donald Trump is kind of really symbolic for
ဒီဘယ်လိုထင်တယ်တိလားကျမမြင်ရတော့ဒေါ်နယ်ထရန့်ဟာကမ္ဘာပြည်ထောင်စုကိုကင်ကွဲတဲ့နေရာမှာတော့တကယ်စံပါပဲ။သူဟာကျမတို့ဆန့်ကျင်တဲ့ရန်သူမှန်သမျှရဲ့အမှတ်တင်ကြတာတခုပဲလို့ကျမရှုမြင်ပါတယ်
။ဟမ်ဘတ်မြို့ဟာအရင်းရှင်ဆန့်ကျင်ရေးလက်ဝဲသမားတွေရဲ့အစင်လာရှိတဲ့ဗဟုထာဏတစ်ခုဖြစ်တယ်လို့ကိုဂျိုးစီးပွားကာကွယ်ရေးဝါဒကိုဆန့်ကျင်တဲ့အကြောင်းပြသလိုတဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲရဲ့အမှတ်အသားတစ်ခုလည်းဖြစ်ပါတယ်။
I think we're united in our will to strengthen the G20
ထိပ်သီးညီလာခံကြီးမှာဗတ်ပေါင်းစုံဆက်ဆံရေးပုံမိုအားကောင်းစေခြင်းနဲ့သဘောထားဆန္ဒဟာကျမတို့အားလုံးမှာတညီတညွတ်တည်းရှိကြမယ်လို့ကျမထင်ပါတယ်။ကျမတို့အနေနဲ့ပွင့်လင်းတဲ့လူအဖွဲ့အစည်းတစ်ခုလိုအပ်ပါတယ်။အထူးသဖြင့်လွတ်လပ်စွာကုံတွယ်မှုရှိဖို့လိုပါတယ်
။ Mr. Trump ရောက်ရှိမလာခင်နိုင်ပိုင်းအတွင်းဂျာမနီနိုင်ငံသားဝန်ကြီးကဂျာမနီနိုင်ငံရဲ့ကုံတွယ်မှုပေါ်ရှံပြီးတော့အတားအဆီးရနိုင်မှုကနေအမေရိကန်ပြည်ထောင်စုနဲ့ကုံတွယ်စစ်ပွဲဖြစ်လာနိုင်တယ်ဆိုပြီးတော့မစ္စတာထရန့်ရဲ့မကြည်မနက်ပြောဆိုခဲ့မှုပေါ်ဆိုရင်ကြောင်းပြောကြားခဲ့ပါတယ်ဟမ်ဘတ်ထိပ်သီးညီလာခံဟာထရန့်အတွက်ပောက်ကွဲစေနိုင်တဲ့မြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့စိုးရင်ချက်ကိုဖွင့်ချပြခွင့်ရမှာဖြစ်တယ်လို့တရုတ်နိုင်ငံကတမနီတွေကိုဈေးပေါ်ပေါ်နဲ့ချရောင်းနေတာနဲ့ပတ်သက်ပြီးတော့တရုတ်သမ္မတရှင်ကျစ်ပင်နဲ့ဆွေးနွေးခွင့်အခွင့်အလမ်းတွေရရှိမှာဖြစ်ပါတယ်ဟမ်ဘတ်မြို့ကိုကမ္ဘာထိပ်သီးစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့အတူထောင်နဲ့ချီတဲ့အရင်းရှင်ဝါဒီဆန့်ကျင်ရေးဆန္ဒပြသူတွေလည်းရောက်ရှိနေပါတယ်။ဂျာမနီရဲတွေကလည်းအကြမ်းဖက်မှုမဖြစ်ပွားရအောင်ထိန်းတင်းတင်းလှုပ်ဆောင်နေရပြီးဒုတ်တွေ၊မီးလောင်ပုံးတွေ၊ ရာနဲ့ချီတဲ့အိမ်လုံးလက်နဲ့ပစ္စည်းတွေကိုတင်းစီခဲ့ရပါတယ်။မတူညီတဲ့သဘောထားတွေခက်ခဲနေတဲ့အကြောင်းအရာတွေတင်းမာတဲ့ဇယိုက်လက္ခဏာရှိသူတွေပတ်ဝန်းကျင်မှာဒီထိပ်သီးညီလာခံကြီးဟာတော်တော်ကြီးကောင်းမဲ့ပွဲလေးဖြစ်လို့နေပါတယ်ခင်ဗျာ
။ဥဆက်မိုးဝေပြပြသွားပါရှင်။မြန်မာနိုင်ငံတွင်းကသတင်းနောက်တွေအနေနဲ့စီရေးပဋိပက္ခသတင်းတွေကိုရယူရေးသားကြတဲ့နေရာမှာလုံခြုံရေးအရာရောလက်ရှိတည်ဆဲဥပဒေတွေနဲ့ပါတရားစွဲဆိုခံရမယ့် NDA နဲ့ရင်ဆိုင်နေရပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်တွင်းကအစတိုင်းဒေသနဲ့ကိုင်တွေနဲ့စီရေးတင်မာနေတဲ့ကချင်နဲ့ရှမ်းပြည်နယ်တွင်းသတင်းရယူခွင့်တွေကလည်းအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါ။ BOA သတင်းတောက် Joe Freeman ရဲ့သတင်းလွှာကိုအခြေခံပြီးတော့မတ်တေငီထိုက်ကစူးစီးတင်ပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွင်းသတင်းရယူခွင့်ကလည်းအကန့်အသတ်တွေရှိပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကအစိုးရနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေနောက်ပိုင်းနယ်မြေအခြေအနေနဲ့ပတ်သက်ပြီးသတင်းတောက်တွေလွတ်လွတ်လပ်လပ်ဝင်ရောက်သတင်းရယူခွင့်မရှိပါဘူး။အစိုးရကစီစဉ်ပေးတဲ့အချိန်မှာတော့သူတို့လိုက်ပါပို့ဆောင်တဲ့ဒေတာတွေကိုသတင်းယူခွင့်ရပါတယ်။ဒါပေမဲ့လုံခြုံရေးအခြေအနေကြောင့်အာဏာပိုင်တို့ခွင့်မပြုတဲ့နေရာတွေရှိတယ်လို့မြန်မာတိုင်းရဲ့ဓာတ်ပုံဌာနဒါရိုက်တာကိုကောင်းထက်ကပြောပြပါတယ်
။ Problem is like you can expect the permission from the
အာဏာပိုင်တွေစီကခွင့်ပြုချက်ရမရမသိကြတာကတော့ပြဿနာပါ။ရဲတွေစစ်သားတွေစီကဆိုရင်တော့မရဖို့ကတေးကြသလောက်ရှိပါတယ်။အလုပ်သဘာဝကိုရှင်းပြကိုအန်ဒီရဲ့ကိုတိပါတယ်ဆိုပြီးပြောလဲမရပါဘူးဘယ်ကူမှသွားခွင့်လာခွင့်မပေးတာပါလို့ကိုကောင်းထက်ပြောသွားတာပါတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းဒေသတွေမှာသတင်းရယူခွင့်ကလည်းသတင်းထောက်တီအတွက်အခက်အခဲမျိုးစုံရှိနေတာပါပြည်ပခဒေသတွေမှာသတင်းရယူခွင့်မရှိသတင်းရှင်းသားပြန်ရင်လည်းဖော်ပြခွင့်ရမရစိုးရိမ်ရပြန်တယ်လို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့သတင်းထောက်တွေကြားမှာလည်းအပြန်အလှန်ယုံကြည်မှုပြဿနာဘာသာစကားအခက်အခဲတွေကလည်းရှိပြန်ပါတယ်ဒါတွေမကပါဘူးတက်မတော်ဘက်ကလည်းသတင်းထောက်တွေကိုဖန်စီတရားစွဲဆိုထားတွေရှိပါတယ်။ပြီးခဲ့တဲ့လတော့ကရှမ်းပြည်မြောက်ပိုင်းကတောင်ပလောင်လက်နက်ကင်တပ်ဖွဲ့ရဲ့မူရဲစေဝါဖြက်စီးမီးရှို့ပွဲကိုတွားတဲ့ DBP နဲ့အီယာဝတီသတင်းဌာနတို့ကသတင်းထောက်၃ဦးကိုတက်မတော်ကဖန်စီပြီးမတရားသည်နဲ့ဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုထားတာပါ။ DBP သတင်းဌာနရဲ့အက်ဒီတာချုပ်ဦးအေးချမ်းနိုင်ကတော့တမရော်ကြီးကခွင့်ပြုချက်နဲ့တွားခဲ့တာလို့ VOA ကိုအခုလိုပြောပါတယ
် All three generals who are now in prison they asked permission from the left
ခန်းခံထားတဲ့သတင်းထောက်၃ဦးစလုံးကနတ်ဆန်ကစစ်တပ်စစ်ဆေးရေးစခန်းမှာခွင့်ပြုချက်တောင်းခံခဲ့ပြီးတော့အဲ့ဒီစခန်းကဘူမှုကြီးကခွင့်ပြုခဲ့တာပါလို့ဦးအေးချမ်းနိုင်ပြောသွားတာဖြစ်ပါတယ်တမရော်နဲ့ပတ်သက်လို့သတင်းရေးသားတာတယောစာရေးသားတာတွေမှာလည်းဖန်စီတရားဆွဲဆိုခံရတဲ့အခြေအနေခံရမယ့်အခြေအနေကလည်းရှိနေပါတယ်။2014ခုနှစ်တုန်းကတော့မွန်ပြည်နယ်ဘက်ကတိုက်ပွဲသတင်းရယူခဲ့တဲ့သတင်းတော်ကိုပါကြီးဆိုရင်လည်းတပ်မတော်ကဖန်စီစစ်ဆေးမေးမြန်းစဉ်အတွင်အသက်ခံခဲ့ရပါတယ်။အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ 45 Rights ရဲ့မြန်မာဆိုင်ရာကျွမ်းကျင်သူ David Ball ကတော
့ What we've seen in recent years in Myanmar
ပြည်ခတိကြောင့်တရားမှုရှိတဲ့လူတွေကိုကူညီထောက်ပံ့မှုကြိုးပမ်းကြရဲနိုင်ငံတကာနဲ့ပြည်တွင်းကလူသားချင်းစာနာထောက်ထားမှုကူညီပေးတဲ့သူတွေလင်းတော်တွေနောက်လူ့ခွင့်ရေးစောင့်ကြည့်သူတွေပေါ်မှာပါကန့်သက်ချက်တွေပုံများလာတာကိုဒီဘက်နှစ်ပိုင်းမှာတွေ့လာပါတယ်ပိုဆိုးလာမဲ့ပုံလည်းရှိပါတယ်ဆိုလိုတာကတော့ဒီဒေသတွေကနေတရင်တွေရဖို့ကြိုးစားမယ်လုပ်မယ်ဆိုရင်တော့အန္တရာယ်ကများလာပါတယ
်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတော့တမရော်ဘက်ကသတင်းထောက်တွေကိုဖန်စီတရားစွဲဆိုနေတဲ့ဖြစ်ရပ်တွေကတမရော်နဲ့သတင်းထောက်တွေကြားဖြစ်တဲ့ပြဿနာလို့မကြည့်ကြပဲလက်ရှိတည်ဆဲဥပဒေတွေကတရားမျှတမှုဒီမိုကရေစီနှိစမှုရှိသလားဆိုတာကိုကြည့်ရမှာဖြစ်တယ်လို့ဒီကနေ့ပြောပါတယ်တည်ဆဲဥပဒေတွေကမျှတမှုမရှိဘူးဆိုရင်ဒီမိုကရေစီနှိမကြရင်လွတ်တော်ကတဆင့်ပြင်ဆင်ရမှာဖြစ်တယ်လို့တရားစီရင်ရေးပိုင်းမှာမှန်မှန်ကန်ကန်ဆောင်ရွက်ရမှာဖြစ်တယ်လို့ပြောဆိုပါတယ်အချို့ရေးပိုင်းအနေနဲ့ကတော့တရားစီရင်ရေးဥပဒေရေးရာတွေမှာဝင်ရောက်ဆွတ်ဖက်ခွင့်မရှိဘဲတရားစီရင်ရေးပိုင်းမှာမှန်မှန်ကန်ကန်ဆောင်ရွက်စီဖို့အတွက်တာဝန်ရှိပါတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်မြန်မာပြည်မှာတချို့ကိုကြာသေးခင်ကဖမ်းဆီးအရေးယူလိုက်တဲ့အတွက်အာဏာပိုင်တွေပေါ်ဝေဖန်မှုတွေဒါမှမကအရေးယူလိုက်တဲ့ဥပဒေတွေရှိတယ်လားမရှိတယ်တော့ဘူးလားဆိုတဲ့မေးခွန်းတွေတကြော့ပြန်ထွက်ပေါ်လာပါတယ်ဒီမိုကရေစီမဆန်းတဲ့ဥပဒေတွေခင့်နဲ့မလျော်ညီတော့တဲ့ဥပဒေတွေမြန်မာနိုင်ငံမှာဘလောက်များများရှိနေပါသလဲ ဘယ် ဥပဒေ မျိုး တွေ ကို ဖြတ် သိမ်း ဖို့ ပြင် ဆင် ဖို့ လိုအပ် နေ ပါသလဲ ဆို တာ တွေ ကို VOA ရဲ့ စနေ နေ့ ည တရက် လေးတိုင်း အစီအစဉ် မှာ ဆွေးနွေး ကြရ အောင် ပါ ပါဝင် ဆွေးနွေး လို့ သူ တွေ အနေ နဲ့ VOA ရဲ့ တယ်လီဖုန်း နံပါတ် 1-232-382-555 လေး ကို ခေါ် ယူ ပြီး ဆက် သွယ် ရ မယ် တယ်လီဖုန်း နံပါတ် ကို ကြိုတင် ပေး ဖို့ ထား နိုင် ပါတယ် ကို တိုင် မ ပါဝင် နိုင် သူ တွေ အနေ နဲ့ လည်း email နဲ့ ဖြစ် စေ အသံ file နဲ့ ဖြစ် စေ VOA ရဲ့ email လိပ်စာ burmese@voanews.com ကို ကြိုတင် ပေးဖို့ ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ မှာလည်း ဖတ်ချက် တွေ ကြိုတင် ရေးသား ပေးဖို့ ထားနိုင်ပါတယ် စနေနေ့ ည တရက် 4:00 အစီအစဉ် ကနေ ကြိုဆိုပါတယ်ရှင်
အခုလို့ မြန်မာ နိုင်ငံ မှာ သတင်း တောက် တွေ ပေါ် ဖိနှိပ် မှု တွေ ပိုး ပြီး ညှား လာ တဲ့ အပေါ် မှာ တော်ရရှင်တွေရဲ့ သဘောထား အမြင် တွေ ပါဝင် ဆွေးနွေး ကြပါလို့ ထပ်မံ ဖိတ်ခေါ် ပါတယ်ရှင် တောက်ကြနေနေတဲ့ခင်ပြည်မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားအလုပ်သမားတွေကိုစီမံချက်နဲ့ဆက်လက်ရှာဖွေဖမ်းဆီးနေရမှာမြန်မာနိုင်ငံသားနေရာနီးပါးအဖမ်းခံထားရတယ်လို့အလုပ်သမားရေးကူညီဆောင်ရွက်သူတွေကပြောပါတယ်။တရားဝင်အလုပ်လုပ်ခွင့်စာရွက်စာတွေမရှိတဲ့မလေးယောက်မြန်မာနိုင်ငံသားတွေဟာချီးလန့်စာစာဘဝနဲ့တောတောင်တွေထဲမှာ
ပေါင်းအောင်နေကြရတယ်လို့ကာယကံရှင်တွေကလည်းပြောပါတယ်။မလေးရှားရောက်မြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့နောက်ဆုံးအခြေအနေတွေကိုစုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်။မလေးရှားနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအပါဝင်နိုင်ငံသားအလုပ်သမားတွေကိုဇူလိုင်လ၁ရက်ပြီးခဲ့တဲ့စနေနေ့ကစပြီးတနင်္ဂနွေနေ့အတိုင်းအတာနဲ့စီမံချက်ချပိုက်ဆိတ်တိုက်ရှာဖွေဖမ VOA ကိုပြောပါတယ်
။ဟိုဖမ်းလာတော့နေရာလေးတွေတော်တော်များများမှာတော့ရှိနေသေးတယ်ပေါ့နော်။အဲကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကတော့ပုံများတာပေါ့ခင်ဗျ။ဟိုဟာမနေ့ကအထိမြန်မာ139ဦးတော့တတ်မှတ်ထားတာပေါ့နော်။ဒီကြားထဲထပ်ဖမ်းတဲ့စရင်ကတော့အသေးစိတ်တော့မသိသေးဘူးခင်ဗျ။စိတ်ရုံအလုံးယုံနေပေါ့။စောက်လို့ရေးပိုင်းပေါ့။ဒီ construction တွေကိုဖမ်းတယ်နော်။တချို့ဆိုင်နေသလိုရှိရင်ဒီအချက်ပြုတ်ပိုင်းနေမှာလေကျွန်တော်တို့မြန်မာတွေတော်တော်များများကဟိုအလုလုနေကြတယ်ပေါ့အဲ့တော့စားတောက်ဆိုင်နဲ့ပတ်သက်တဲ့နေရာတွေလည်းတချို့နေရာတွေဝင်နေပေါ့ခင်ဗ
ျတရားမဝင်အလုသမားတွေကိုတရားဝင်ငားရမ်းနိုင်ဖို့အတွက်မလေးရှားအစိုးရကပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာနိုင်ငံသားအလုသမားတွေအတွက်အလုသမားမှတ်ဖို့နဲ့ e-card တွေကိုထုတ်ပေးခဲ့တာပါအဲ့ဒီ card ရှောက်ထားခွင့်ဟာဇွန်လ30ရက်နေ့ကကုန်ဆုံးခဲ့ပြီးနောက်မလေးလဝကကအဖမ်းဆီးတွေကိုစစ်စင်ရေးတစ်ခုတစ်ဖွဲလှုပ်လာခဲ့တာဖြစ်ပါတယ်။မလေးရှားပြည်တွင်တရားမဝင်အလို့သမားတွေရှော့ချရေးအတွက်ဒီလိုအဖမ်းအစီးတွေဖြစ်လာရတာလို့ကိုတီဟမမောင်ကသုံးသပ်ပါတယ
်။ e-card ဆိုတော့ဒီအရှိကောက်အားဖြင့်တော့ enforcement card ဆိုပြီးတော့တို့အစီအစဉ်ကိုစလိုက်တယ်ပေါ့နော်။အဓိကတော့သူ့နိုင်ငံမှာနိုင်ငံသားအလို့သမား illegal workers တွေကိုတို့ကရှော့ချဖို့အတွက်ကိုအဓိကထားတာပေါ့။အဲ့တော့အဲ့ဒီမှာလည်း23000ခန့်လုံးတော့ပဲတို့ကောက်ယူလို့ရတယ်ပေါ့အဲ့တော့ဒီဟာကိုတို့အဓိကလှုပ်ချင်းအပြင်သူ့နိုင်ငံမှာဒီလီကဲအလုပ်သမားတွေရော့ကျသွားမယ်ဟိုတရားဝင်ဒီအလုပ်သမားတွေရှိမှသူ့နိုင်ငံရဲ့ဒီဘတ်ဂျက်တစ်ခုလည်းတို့ဟိုမျှော်မှန်းထားတယ်ပေါ့နော်ဒီဟာတွေကဖြစ်မလာတဲ့အတွက်အဖမ်းကြီးကိုတော်တော်ပိုက်စကိုက်တို့လိုက်ဖမ်းနေတဲ့ပုံစံမျိုးတွေပေါ့ခင်ဗ
ျအလုပ်သမားမှတ်ပုံနဲ့ e-card ကန်ဆောင်ထားသူတွေဟာလာမယ့် 2018 ဖေဖော်ဝါရီလအထိမလေးရှားနိုင်ငံနဲ့တရားဝင်နေထိုင်သွားလာခွင့်ရမှာဖြစ်ပြီးဒီတနှစ်တာကာလအတွင်းနိုင်ငံခြားအလို့သမားတွေအနေနဲ့မလေးအလို့ရှင်တွေရဲ့အကူအညီတွေနဲ့တရားဝင်အလို့သမားဖြစ်အောင်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့ရှုပ်ထွေးလာတဲ့လုပ်ငန်းဆောင်တာတွေကြောင့် e-card ကိုမလျှောက်သူတွေလည်းရှိပါတယ်။ကွာလာလမ်ပူမြို့နားမှာနေတဲ့ကိုဝင်းညွန့်ဟာကားဆက်ပြင်ဆင်ရာတူဖြစ်ပြီးတရားမဝင်အလို့သမားတူဖြစ်ပါတယ်။သူတို့လိုလူတွေရဲ့စိုးရိမ်ပူပန်မှုနဲ့ပတ်သက်လို့ပြောပြပါတယ
်။ကျွန်တော်ကတော့ e-card လည်းမလုပ်ထားဘာမှတော့မရှိဘူး။အော်တကယ်ချင်းမိတ်ဆွေတွေပြောတော့ဒီနေ့မနက်ပိုင်းတော့ဆိုင်နေလိုက်ဝင်တယ်ပြောတယ်စိတ်ုံလေးဝင်တယ်ညပိုင်းတော့သူတို့ပြောတော့တနားီခွဲနဲ့နှစ်နာရီကြားပဲဝင်မယ်မနေ့တည်းလေးနိုင်ငံနဲ့အပြီးလုံးမှလို့ဟောဝင်မယ်ပေါ့အဲကြောင့်မိတ်ဆက်တွေမိတ်ဘူးတော်တဲ့ဝင်တယ်တော်တဲ့ဝင်ရေးကြတယ်ပေါ့နော်အဲကြတဲ့သူတို့ကတော့မစင်တော့မစစ်ပေါ့ကွာစင်တော့ပြီးကမ်းပြီးတော့ရတာတော့အခုနိုင်မျိုးတွေရှိတယ
်မလီလောင်ဝကရဲ့စီမံချက်ကြောင့်အဖမ်းခံရတဲ့မြန်မာတွေဟာမြန်မာပြည်ကိုပြန်ပို့ခံရမှာမှန်ပေမဲ့ဘယ်လိုအစီအစဉ်လေးနဲ့ပြန်ပို့မယ်ဆိုတာအခုချိန်ထိမသိရသေးဘူးလို့ကိုတီဟမမောင်ကပြောပါတယ်
။ဟမ်းပြီးပြီဆိုရင်သူကနှစ်ပတ်ယမန်ကြီးပြီးပြီးတော့နှစ်ပတ်ပြီးတာနဲ့တရားရုံးကိုတင်ပါတယ်ဗျ။တရားရုံးတင်ပြီးပြီဆိုလို့ရှိရင်ထောင်အနည်းဆုံး3လကျတယ်ပေါ့နော်။ထောင်ကနေပြီးတော့ချင်းချင်းစခန်းကြီးကိုပို့တယ်ပေါ့။ချင်းချင်းစခန်းကြီးရောက်တဲ့အခါကျလို့ရှိရင်
ကံကဟိုပါပေါ့တာဝန်ခံနေရဲ့မြန်မာတိုင်းဝအရာရှိတွေရဲ့ကျွန်တော်တို့တွားပြီးတော့နိုင်ငံသားမှန်ကန်မှုကိုစစ်စစ်တယ်ပေါ့နော်မြန်မာနိုင်ငံသားမှန်နေဆိုတာလေတာမကြီးကနေပြီးတော့စီအိုင်ထုတ်ပြီးတယ်ပေါ့နော်စီအိုင်ချပေးပြီးဆိုရင်ကာယကံရှင်တွေမိသားစုဝင်တွေကနေပြီးတော့သူတို့အတွက်လေရင်လက်မှတ်ကကြားခံပြီးပြီဆိုလို့ရှိရင်တော့မြန်မာနိုင်ငံကိုပြန်ပို့လို့ရပြီပေါ့ဒါကတော့ပထမကျွန်တော်တို့လ
ကြင်ညာသေးဘူးပေါ့
နှစ်နိုင်ငံသဘောတူညီချက်အရမလေးရှားကိုကောလင်းဗီဇာနဲ့လာရောက်အလုပ်လုပ်သူတွေကနေအလုပ်ရှင်နဲ့အလုပ်သဘာဝကိုမကြိုက်တာကြောင့်ထွက်ပြေးကြသူတွေရှိပြီးမလေးအလုပ်ရှင်ကလာဝကကိုတင်းပို့တိုင်ကြားထားတာကြောင့်အဲ့ဒီလူတွေဟာ blacklist ထဲမှာအမည်ပေါက်နေကြပါတယ်ဒီလိုအမည်မဲဆင်းမှာပါနေသူတွေအဖမ်းဆီးခံရပြီးမြန်မာနိုင်ငံကိုပြန်ပို့ခံရမယ်ဆိုရင်နောက်ထပ်၅နှစ်အတွင်းမလေးရှားနိုင်ငံကိုပြန်လာခွင့်မရှိဘူးဆိုတဲ့သတ်မှတ်ချက်လည်းရှိနေပါတယ်မလေးရှားနိုင်ငံမှာမြန်မာရွှေပြောင်းအလို့သမားစုစုပေါင်း2သိန်းဝန်းကျင်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ထိုင်းပြည်မှာနေဆက်မဲဟောင်ဆောင်ခရိုင်တွင်ကီနီဒုက္ခသည်စခန်းအမှတ်၁ရပ်ကွက်၅မှာဇူလိုင်လ5ရက်နေ့ညပိုင်းကမီးလောင်တာကြောင့်အင်ချေ30ကျော်မိဘေးတင်ပြီးလူပေါင်း180နီးပါးအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်။အဲဒီကနောက်ဆုံးအခြေအနေတွေကို VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မီးအောင်ဆောင်ခရိုင်အတွင်းကဒုက္ခသည်11,000ကျော်ခိုးလုံနေထိုင်နေတဲ့ကယင်းဤအမှတ်၁ဒုက္ခသည်စခန်းမှာဇူလိုင်လ5ရက်နေ့ညကမီးလောင်မှုဖြစ်ခဲ့တာပါ။ရေအခက်ခဲတွေကြောင့်ဇူလိုင်လ6ရက်နေ့ထိမီးလောင်မှုတချို့ကျန်နေသေးတယ်လို့ဆိုပါတယ်။မီးလောင်မှုကြောင့်အင်ဂျင်30ကျော်မီးတဲပါသွားခဲ့ပြီးလူ180နီးပါးအိုးအိမ်မဲ့ဖြစ်ခဲ့ရကြောင်း KNI ဒုက္ခသည်စခန်းကော်မတီရဲ့တွဲဖက်အတွင်းမှုတစ်ကိုလူးဝစ်ကပြောပါတယ်
။အင်ဂျင်တော့ကျွန်တော်တို့စီရင်ရဆိုလို့ရှိရင်33လုံးလောင်သွားတယ်ပေါ့နော်။အဲ့တော့မီးမလောင်ဘူးဒါပေမဲ့မီး36လုံးနောက်ပြီးတော့ဒီရက်ွက်ရုံပေါ့နော်ရက်ွက်ရုံတစ်လုံးပါတယ်နောက်ပြီးတော့မူချူချောင်းတစ်လုံးပါတယ
်ဟုတ်
တော့အလုံး38ပေါ့အေးမိုးပြုတ်တဲ့အိမ်ကတော့ကျွန်တော်တို့မမိုးရသေးဘူးကျွန်တော်တို့မိုးကစောင့်နေသေးတယ်ရွေနေကြအနေနဲ့သူမိုးကကိုသူကူညီပေးမယ်လို့ပြောတယ်ဒါကခုတိမရောက်လာပြည်ညံ့နေပိုင်းလမ်းမကြီးရောက်လာနိုင်လူချိခိုင်းတာရတာတော့မရှိဘူးအနေချင်းတော့ရှိတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့စီမံလာပြီးတော့မှတတိမပေးတဲ့အခါကျတော့ဟောအတိအကျကျွန်တော်တို့ပြောလို့မရဘူးနော်ဒီရလာအခက်အခဲရှိတဲ့ခါကျတော့အလုံးညလောဘငင်းတော့အဲ့လိုမျိုးလှုပ်လို့တော့မရသေးဘူးပေါ့နော်အိမ်မှာရှိတဲ့မိစတွေပါတယ်အဲ့လိုပဲကြံ့နေ
မိလောင်ခဲ့တဲ့ပြဿနာအရင်းမြစ်ကိုတော့ထိုင်းဟန်နာပိုင်းတွေကစုံစမ်းစစ်ဆေးနေစေဖြစ်တယ်လို့လည်းပြောပြပါတယ
်ကျွန်တော်တို့ဖြစ်စဉ်ဘယ်လိုဆက်ဖြစ်လဲဆိုတော့ကျွန်တော်အတိအကျမသိသေးဘူးကျွန်တော်တို့ရဲရဲစစ်ဆေးချက်ကိုစောင့်နေသေးတယ်ရဲထိုင်းရဲတက်ကနေပြီးတော့သူတို့လာစစ်ဆေးတယ်ဆိုတော့သူတို့ဘယ်လိုဘယ်လိုဖြစ်လဲဆိုတာကျွန်တော်တို့အသေးစားမသိရသေးဘူးသူတို့ပြောမှပဲကျွန်တော်သိရမှာဖြစ်တယ
်မိလာမှုတွေမကြာခဏဖြစ်လေရှိတဲ့ကင်းဒီဒုက္ခသည်စခန်းမှာတော့2018ခုနှစ်အတွင်းမှာဒါဟာပထမဆုံးအချိန်ဖြစ်တယ်လို့ဆိုပါတယ်2013ခုနှစ်မတ်လ22ရက်နေ့တုန်းကတော့ထိုင်းမြန်မာနယ်စပ်မြောင်းဆောင်ခရိုင်ခွန်ရုံးမြို့နယ်အတွင်းကကင်းဒီဒုက္ခသည်စခန်းအမှတ်1ဖြစ်တဲ့မဲဆရင်းစခန်းမှာမိလောင်ခဲ့တာကြောင့်လူ38ဦးသေဆုံးခဲ့ပြီးတော့ဒုက္ခသည်ပေါင်း2300အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။အရင်မြန်မာဆေးဆိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထပ်ပြေးတိတ်ဆောင်ခဲ့ရတဲ့ပိုင်းရင်းသားဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုယ်ကူမှာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းကိုယ်ကူထဲမှာ KNI ဒုက္ခသည်စခန်းနှစ်ခုလည်းပါဝင်တာပါ။ KNI ဒုက္ခသည်စခန်းနှစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခိုလုံနေတာဖြစ်ပြီးအခုမီးလောင်ခဲ့တဲ့ဒုက္ခသည်စခန်းမှာတော့ဒုက္ခသည်11,000ကျော်ရှိပါတယ်ရှင်။
VOA သတင်းတော့မအေးမှာပြောပြသွားတာပါကျမတို့ရဲ့အစီအစဉ်တွေကို VOA Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်မကြခင်မှာတော့ကျမရဲ့ခဏကိုနှာစင်ရမှာပ
ါ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေခင်အစီအစဉ်ကိုရေဒီယိုအပြင်ကမ္ဘာတစ်ဝှမ်းပရိသတ်တွေအတွက် Internet Website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဘက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါလေးလာဖော်ထုတ်ထားတဲ့ပြည်စစ်တွေကတော့ကိုဝင်ဆောင်ပြီးခင်ပြည့်ရဲ့85ရာခိုင်နှုန်းကနေပြီးတော့95ရာခိုင်နှုန်းဆိုလို့ရှိရင်တန်တဲ့
ဒါကတော့ကိုဝင်ဆောင်မိခင်ကြီးရဲ့ကျမ်းမာရေးအကြောင်းပြောပြထားတဲ့ကျမ်းမာရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်ရှင်။အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်။မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြားကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလည်ကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃လေးဦးစုပြီးစားတော့ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပြီးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံးလုံးပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဗန်းစကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
နောက်ထပ်နားဆင်ကြည့်ကြရအောင
် Let me foot the bill for this.
အဓိပ္ပာယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါလေ။ဒီနေရာမှာ FOOT foot ကကရိယာအနေနဲ့တုံးထတာဖြစ်ပြီးဘန်းစကားအဓိပ္ပာယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါလေ။တတိယတစ်မျိုးပြောနိုင်တာကတော
့ Let me. It's my treat.
နောက်ထပ်နားဆင်ကြည့်ကြရအောင
် Let me. It's my treat.
အဓိပ္ပာယ်ကတော့ကျမကြွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင်ကြွေးတာငွေးတာလက်ဆောင်ပေးတာစသဖြင့်ကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကြွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြကြီးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ထပ်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနေပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်းကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါလေဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးခြင်းဆိုတဲ့သဘောရောက်ပါလေတို့ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးခြင်းဆိုရင်တော့
Dutch treat
နောက်တစ်မျိုးပြောနိုင်တာက
go Dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ထုတ်လွှင့်နေပါတယ်။ကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီတစ်ပတ်အတွက်တော့ကိုဝင်ဆောင်မိခင်တန်တက်ချို့တဲ့ခြင်းအကြောင်းကိုပြောပြမှာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့အထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ကဲသမားတော်ကြီးကျွန်တော်မေဆုခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီတန်တက်ချို့တဲ့တာကြောင့်ပေါ့နော်ဒီမိခင်တွေမှာကိုယ်ဝန်ဆောင်စဉ်ကာလမှာဒီပြဿနာတွေကြုံရင်းရှိတဲ့အခါမှာဒီတန်တက်ချို့တဲ့အနေအထားကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်လောက်ရှိလဲကိုယ်ဝန်ဆောင်မိခင်တွေတက်ပေါ့နော
်လေးလာဖော်ထုတ်ထားတဲ့ပြည်ချစ်တဲ့ရတော့ကိုယ်ဝန်ဆောင်မိခင်တွေ85ရာခိုင်နှုန်းကနေပြီးတော့95ရာခိုင်နှုန်းကဆိုလို့ရှိရင်တန်တက်ချို့တဲ့ပြီးတော့ဒီလိုလေသူရနေရောကခံစားနေရအောင်ဖြစ်ရပါဘူး
ဟုတ်ကဲ့ဆရာဘာကြောင့်များအခုလောက်ထိပေါ့နော်မြန်မာစစ်သားမြန်မာနိုင်ငံမှာဖြစ်နေရတာလဲဆရာ
အဓိကလက်တွေကတော်တော်ရှေးဥအစင်လာတဲ့ကိုယ်ဝန်ဆောင်ဒီနေ့ညီပွားဒီလိုမှာအစားအစာကိုရှုံ့ကြည့်ရတဲ့အဓိကရှိတာပေါ့နော်အဲ့တော့အစားအစာရှောင်အကြောင်းမျိုးမေးကြည့်ရသလိုရှင်လေသူတို့မွေးဖွားလာမယ့်ရည်သွေးတွေဖားမှဆိုလို့ကလေးမှာဘိုင်းအောင်လေးတော့ထားမှဆိုလို့စဉ္ညနာရောဂါပါလာမှဆိုပြီးတော့အဲ့လိုမဆုံးနိုင်တဲ့မျိုးဖလားဆိုရမှုတွေနဲ့ကနကုတ်တဲ့မှာကျုပ်ချစ်ထုတ်စီတဲ့အစားအစာကောင်းလို့ရှောက်မိသွားကြတယ်။အဲ့ဒီလိုရှောင်ကျင်ကြအဖြစ်ဒီကိလောက်လို့သတိမထားမိတဲ့အချက်ကသူတို့ရှောင်ကျင်လိုက်တဲ့အစားအစာမှာသူတို့ကိုယ်တိုင်နဲ့သူတို့ရဲ့ရှင်သွေးတွေအထိုးထိုက်တဲ့တန်တက်သူတထုတဲ့ဗတ္တမီမျိုးစုံပါဝင်နေတာအဲ့ဒါသူရှောက်မိသွားတာကိုသတိမထားမိလိုက်ကြအောင
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတန်တက်ချုပ်တဲ့စီတဲ့အကြောင်းရင်းတွေရှိသေးလားဆရာ
အချို့ကြတော့လေတန်တက်ပါတဲ့အစားအစာတော့စားတော့စားတယ်ဒါမလို့လည်းပဲအဲ့ပါရတဲ့တက်ကူအစာလည်းကြောင်းနေစုပ်မှုကိုအားပြည့်တဲ့ဗိုက်တာမင်စီတက်ပါတဲ့ချင်းနဲ့ရတာရှိတဲ့အစာအစာတွေကိုရှောင်းတာအထူးကြောင့်လည်းပဲတက်ကူအစာလည်းကြောင်းမှာစုပ်မှုကိုဟန်တာတဲ့ကော်ဖီတို့လက်ထည်ရည်တို့လက်ထတုပ်တို့အစာအစာတွေအလုံးစုံစားထုံးတာသူတို့ချက်ကတက်ကူအစာလည်းကြောင်းနေစုပ်မှုကိုကျော်သေးစေတဲ့အစာအိမ်လေးနာတက်တာတဲ့သေးပါတယ်အဲဒါလည်းမှီဝဲနေရတဲ့သူတွေတော့အစာအိမ်နဲ့ဦးလုံးကြောင်းတစ်စစ်တစ်စစ်သားကိုခွင့်စစ်ဆက်တော့ထားတဲ့သူတွေတော့အဲ့ဒါနဲ့ကမ္ဘာတမီကိုဝန်ဆောင်တဲ့လူတွေနောက်ခရီးသူနဲ့တူမွေးဖွားကြည့်မိကတ်တာအနည်းဆုံးနှစ်နှစ်ချာမှမချမနဲ့ပထမခရီးနဲ့ဒုတိယခရီးအရင်ကတ်တာနောက်ကိုဝန်ဆောင်မိနဲ့မွေးဖွားစဉ်မှာသိစင်တာတွေညားတဲ့လူတွေနောက်တန်းဆောင်ရွှဲနေသူရှင်လည်းပဲတန်းတက်ချုပ်တဲ့နိုင်မှာ
ဟုတ်ကဲ့ဆရာအခုလိုဒီတန်းတက်ချုပ်တဲ့လို့ရှိရင်ကိုဝန်ဆောင်မိခင်မှာဆရာကြီးဘလို့မျိုးဒီဆရာမကြီးစိုးကြိုတွေဖြစ်နေလဲဆရာကြီ
းအဓိကတော့သူအားလဲတော့မှာပေါ့ပြောင်းနေတဲ့ဆိုတာဒီကဟီမိုဂလိုဘင်ဆိုတာရှိတယ်။အဲဒီဟီမိုဂလိုဘင်ကအာဗီစီရဲမှာနေတယ်။အာဗီဆိုတွင်းနေဦးပေါ့။အဲဒီဟီမိုဂလိုဘင်ရဲ့အဓိကတောင်းရင်အဆုတ်ကဆင်းရဲလိုက်တဲ့လေထဲမှာပါလာတဲ့အောက်ဆီဂျင်ဓာတ်ကိုကိုယ်ခန္ဓာအနှံ့အပြားကိုသိမ်းဆောင်ပေးရတယ်။ဒါဆိုအဲဒီအောက်ဆီဂျင်ဓာတ်ကကိုယ်ခန္ဓာအနှံ့အပြားမှာဆဲရတယ်။ရှူရလိုအပ်တဲ့အတွက်ကြောင့်မလို့အဲဒီလိုအပ်တဲ့အောက်ဆီဂျင်ကိုသိမ်းပေးရတဲ့တောင်းကိုဟီမိုဂလိုဘင်ထမ်းဆောင်ပါအဲဒီမူကလို့ပဲဖြစ်ပေါ်ကိုတက်ဆိုလို့ရှိရင်တန်တက်လိုတာပေါ့အဲတော့တန်တက်ဆိုတဲ့ပဲဆိုလို့ရှိရင်တော့အဲဒီမူကလို့ပဲနေသွေးတွေမှာပုံမှန်အဲဒီမူကလို့ပဲဒီတက်တာမှာဆိုတော့15ဂရမ်နဲ့160ဆိုတော့ပါမှာဖြစ်လို့လည်းပဲ115ဂရမ်ထည့်ကျော်နေပြီးတော့တရားနေတက်ပ
ါဟုတ်ကဲ့ဆရာနောက်ထပ်ရောဆရာကြီးဒီအကျိုးဆက်တွေဘာတွေဖြစ်နိုင်နေလဲ
အဲလိုမျိုးတရားနေတဲ့ဆိုလို့ရှိရင်တော့တရားနေတဲ့လက္ခဏာတွေခံစားရတာပေါ့အဲ့တော့ခေါင်းမူရဲ့ဘောပန်းနေကြည်ရတာမကောင်းဘူးရေတုပ်လေးခေါင်းကိုက်တွေကိုယ်လက်တွေကိုက်ခဲတွေနားဥတွေနားရဲလေဆတ်တူခံစားရတယ်ခြေကုန်လက်ပန်းကျတယ်ဘလို့စစ်မချရခြင်းအစာစောက်ပြက်တွေဂျင်ဘတ်အောင်နေပြုတ်တဲ့အန်နဲ့ဝင်းပြက်တွေညဘက်မှာအိပ်မပြောဘူးအခါကျရင်ရှာလို့စစ်စံသားနဲ့ပတ်သက်မှဆိုလို့ရှိရင်လေစူပါပြေဖို့ဖြစ်လာတယ်လက်သေးရေးကြည့်လိုက်မယ်ဆိုလို့ရှိရင်သုံးကဲ့သို့ပိုးမောက်လာရှာကြည့်မယ်ဆိုလို့ရှိရင်ရှာရည်ရောင်းလာတယ်တော့ဒါပေမဲ့လည်းမဆိုလို့ရှိရင်တော့ဒီကံပသက်ကတူဖြစ်လာမျိုးဖြစ်သွား။အဓိကကတော့တန်တဲ့ချုပ်တဲ့လက္ခဏာတချို့ကိုယ်ဝန်ဆောင်မိခင်တွေမှာချင်းချင်းတက်တာနဲ့ဆိုပြ။ချင်းချင်းမှာသူသူဆန်းဆန်းသူ့ကိုဖောက်ပြီးတော့တောက်ချင်တာတို့၊မိသားစုကိုစားချင်တာတို့၊ပြာချက်ချင်တာတို့အဲ့ဒါဖြစ်လာပြီဆိုရင်တန်တဲ့ချုပ်တဲ့နေပြီလားဆိုပြီးတော့တော်များရှိဖို့တယ်လို့ပါ။ဟုတ
်ကဲ့ဆရာ။ဒီမိခင်မှာဒီဖြစ်တဲ့ဟိုလက္ခဏာတွေအပြင်ပေါ်ဆရာနော်။ ကလေးအတွက်ကိုအကျိုးဆက်တည်တန်တက်ချွတ်တယ်ပြီးတော့သူရနေတာကြောင့်ပါနေဖြစ်နေတယ်ဆက
်တကယ်သားရဲ့ကြီးသားဖွံ့ဖြိုးမှုကိုထိခိုက်နေတာပေါ့မဖွင့်ပြတော့ဘူးကလေးကိုလမ်းမစီးတဲ့မွေးတယ်ကိုလေးကပေါ်မကြည့်တဲ့ကလေးတွေကိုမွေးနိုင်တယ်နောက်ဒရေစာပြတ်ကျလို့တချို့ဆိုလို့ရှိရင်လည်းကလေးအတေမွေးတာနေတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဆိုဂျိုးပေါ့နော်ပြင်းပြင်းထန်ထန်ဖြစ်နိုင်တဲ့အတွက်ဒီတန်တက်ချွတ်တဲ့တာမိခင်မှာမဖြစ်အောင်ဘယ်လိုကာကွယ်နိုင်မလဲဆရာအ
ဓိကကျွန်တော်တို့ကိုယ်ဆောင်စင်မှာအဲဒီဥပလာအစွဲကိုဖြောက်ပြီးတဲ့အခါကျတော့စားတော့မဆောင်ဘူးပဲအဓိကတိုက်တွန်းလိုပါတယ်ဒါဖြင့်ဒီကိုယ်ဝင်စားလွယ်တဲ့တပြင်းနဲ့နေစားရဆက်မရခဏလေးသွားစားပြီးတော့ကိုယ်ဝင်ဆောင်ဆောင်ကိုခံယူဖို့တင်ပါအဲ့လိုဆောင်ဆောင်တဲ့ solution ကျောင်းဝင်ရနေပြီးတော့ဗီတာမင်စေးကြပြီးစံတက်ပါတဲ့စေးကြပြီးပြင်းလိမ့်မယ်။အဲ့တော့အဲ့လိုစေးတော့တာအပြင်ကိုကိုယ်ဆောင်စင်မှာအစားမဆောင်မနေတဲ့တနက်ကျော်ပါတဲ့အစားစားတွေဖြစ်တဲ့အမှတဲ့ပေးမြေတုစေးသားတို့အမေရာတို့ပေးမျိုးရောခင်းကျင်းပြီးအာလူးသတို့ရဲ့ဆက်လက်ရဲ့ဒုက္ခတိကြောင့်စရာတွေကိုပို့ပြီးတော့စားတော့ပေးသင့်ပါပြီးတဲ့ခါကျရင်ခုနပြောတဲ့စံတက်သူ့ဘူးအားကောင်းတဲ့စံတက်ပါတဲ့တတိချော်တွေတောက်လို့ရတယ်တော့ကိုယ်ဝင်ဆောင်နေစမှာတနက်ဆုံးမှဟန်တာဖြစ်တဲ့ကော်ဖီလိုလက်ခဲလိုရှောင်းဖို့တော့စာအိမ်လေးတော့တက်တာတွေစီပါတော့ဘူးဒီသဘောနဲ့မတော့ခင်းနဲ့ကျော်ဝင်နဲ့ကြာပြီးတော့မှပဲတောက်တဲ့တယ်ဆိုအကျဉ်းပြုလို
့ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့များပါဆရာရေဒီကာကွယ်တဲ့ကြားရရဖြစ်ဖြစ်ဒါမှမဟုတ်လည်းမကာကွယ်ခဲ့လို့ပဲဖြစ်ပေါ့နော်ဖြစ်လာခဲ့ရင်ဆရာခုနပြောတဲ့ဒီလက္ခဏာတွေပြလာပြီဆိုရင်ဒီကုသမှုအနေထားဘယ်လိုနေထားရှိလဲဆရာ
ဒီတနက်ကတော့လက္ခဏာပြတာပေါ့ဒီကြတာတိဘူတဲ့ solution တော့တွေးဖောက်ပြီးတော့သူပြီးမှတော့တိမှာပေါ့ခုတော့နိုင်တော့ခုနကတို့တဲ့ဒီတန်ခတ်ပါတဲ့စီကိုပုံမှန်တော်တော်မျိုးတွေလိုအပ်ပါတယ်တခါတလေကျရင်လိုအပ်တဲ့ဆိုပြီးတဲ့အခါကျတော့တန်ခတ်ပါတဲ့စီထိုးရမရှိပါဘူးဒါမှလို့လည်းပဲအပိုင်းမှာအသိပြီးတော့သိုးရမရှိပါဘူးတော့စိတ်ရဲ့ပြည့်ပြည့်ရှိပါတယ်ဒါပေမဲ့အချိန်မရဘူးတရားကျမ်းနေနေပြီးအဲ့ဒီမှာ clear မှုရတော့မယ်ဆိုလို့ရှိရင်တော့လိုအပ်လို့ရှိရင်တော့စံတန်စစ်စစ်မှုတွေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ဒါကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမကြီးကဏ္ဍပါရှင်ဒီကဏ္ဍကိုကျမတို့ VOA Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါရှင်အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ပြမှာပါနေဆက်သတင်းတောက်တွေကစူးစီးတင်ဆက်ထားပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA လက်မှတ်ထိုးရှိဖွဲ့ရနေငင်းချင်းလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရမယ်ပြန်လည်ပြည်ပြင်ကြောင်းလည်ရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်။မောင်နှောခရိုင်အတွင်းရခိုင်တိုင်းသားတွေကိုအလေးအမြန်ကာကွယ်ပေးဖို့အပါအဝင်အချက်၃ချက်ကိုတန်ဃာတော်တွေနဲ့မြို့ကန်တွေကနေတောင်းဆိုခဲ့တယ်ဆိုတာနဲ့ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါလက်ရှိသွားနေတဲ့ငင်းချမ်းရဲ့လုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက် Review and Reform Committee တရက်ကို NCA လက်မှတ်ထိုး၈ဖွဲ့ကနေဖွဲ့စည်းလိုက်ပါတယ်ဇွန်လပထမအပတ်အထိထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့တာပါဒီကော်မတီကို UPDJ C2 ဥက္ကဋ္ဌပဒိုစောကွယ်ထူဝင်းကဦးဆောင်သွားမှာဖြစ်ပြီးအဖွဲ့ဝင်၂၁ဖွဲ့ပါဝင်က NCA ကိုအကောင့်ထည့်ဖော်ရမှာဖြစ်ပေါ်နေတဲ့အားနည်းချက်ချွင်းချက်တွေကိုပြန်လည်ပြုပြင်သုံးသပ်ဖို့ကတော့ဇူလိုင်လအတွင်းစတင်အကောင့်ထည့်ဖော်သွားမှာဖြစ်ပါတယ်ရရှိလာတဲ့အချက်အလက်တွေကိုတော့နိုင်ငံရေးဆွေးနွေးဘက်တွေဖြစ်တဲ့အစိုးရတက်မတော်နဲ့နိုင်ငံရေးပါတီတို့အကြားအခြေအလဲပြန်လည်ဆွေးနွေးပြီးအားလုံးလက်ခံနိုင်တဲ့နိုင်ငံရေးအခွင့်အရေးကိုတိစောက်သွားမှာဖြစ်တယ်လို့ PPST ကတာဝန်ရှိသူတွေကပြောပါတယ်
ဒီခိုင်ပြည်နယ်စစ်သည်မြို့မှာစံငါတော်တွင်မြို့ခံတွေပြစ်လုတဲ့စီဝေးကနေပြည်နယ်အစိုးရပါဝင်တပ်ဆိုင်ရာဌာနဆိုင်ရာတွေကိုမောင်တော့ခရိုင်မှာနေရာစွန့်ခွာနေရတဲ့ရခိုင်တိုင်းသားတွေကိုအလဲမြန်ကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဘင်္ဂလီ၅သန်းကိုပြန်ပြီးလက်ခံမယ်ဆိုရင်ရှစ်စက်နှစ်ခုနှစ်နိုင်ငံသားဥပဒေနဲ့ညီမညီစစ်စစ်ပြီးမှနိုင်ငံသားဖြစ်သူတွေက twin the song the young Janchin machine, Tamam Ho, you can dine that relaxan and the Chetrim Hoje. Now time you learn your CV Kobe, a so yago the Pema Boos in Dama Pitelule, sit with you, new Majanga Usin Baga, Piovare. That is the Wigu, Tilanian nigger, sit with you, Tula Marasain, Pilon Chana Piama. See Gantin in a Kuni Sasha Yi Hand on Yapoga, Chimuchi Market at Pibi, sit with Muga Sierra Giri, new me new patrine, new can Lutu Nayajo, Tayaka Yavare.
ကဘာ champion ရွှေကဘာ လူပွဲကို မြမစပကြီးမွေ အောင်လန့်အစံနဲ့ middleweight တန် ကဘာ champion big dash တို့ ဇွန်လ 30 ရက်နေ့ ရန်ကုန်မြို့ရှိ သူဝနကွင်းမှာ ဒုတိယအကြိမ် ထိုးသက် ရှင်ပြိုင်သွားခဲ့ရမှာ အောင်လန့်အစံက အနံ့ရရှိ သွားခဲ့ပါတယ် ကဘာ champion ရုရှား နိုင်ငံသား big dash ကို ပထမအကြိမ် ရှုံးခဲ့ပြီးမဲ့ ဒုတိယအကြိမ်မှာ အနိုင်ပိုင်နိုင်ဖို့ အတွက် လေ့ကျင့်မှု အပြည့်လုပ်ခဲ့တာဖြစ်လို့ ကချင်အမျိုးသား အောင်လန့်အစံ အနေနဲ့ ကဘာ champion ဆု ရရှိခဲ့တာဖြစ်ပါတယ် champion ဆုကို စုခူးနိုင်ခဲ့တဲ့ အောင်လန့် ကို ဂုံယူတဲ့ အနေနဲ့ တက်မတော်ကာကွယ်ရေး ဦးစီးချုပ် ဗိုလ်ချုပ်မူကြီး မင်း အောင်လန့် ကလည်း ဂုံပြုတ်လက်မှတ်နဲ့ 7300 ချင်းမြင့်ခဲ့ပါတယ်
အောင်လန့်အစံရဲ့ထိုးသက်ပွဲမှာတော့လူမျိုးဘာသာခွဲခြားခြင်းမရှိဘဲတစည်းတလုံးဒီနဲ့ပြည်တွင်းပြည်ပမြန်မာနိုင်ငံသားတွေအားပေးခဲ့ကြပါတယ်။တောင်ပိုင်းရှမ်းပြည်သက်မတော်အာစီအက်ဆက်အက်ဆက်အင်းနဲ့ဒီအန်အယ်လီတန်းဘရောင်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်တွင်းကယွာရာ300ခန့်ဟာနံမရူမြို့ထဲကိုစစ်ဘေးတိမ်းရှောင်လာနေတယ Araba. Namurumio Tego Yoshi Lada Sipi Shangu, Sabi Yinjimu Comitee, Nanganaga Kuni Kesei Comitee, IRC, Tirakan Kuni Pei Puna Nita Foundation Ugan and Kuni Pei Sangi Vare.
Mumbina Lutoma, Tik Kayare, Angeran Si Changani, the Uling which at Tongdang Tongkane, Kesan at Patati, Songzan Potopi, a ye you moon, you look to a mellow, Mumbina Lutor Ota, Dorting Iga, Pioare. Mungine Ludoha, the child won't hane, lay but bravo dread, low at the Engelancy, go ugo, call you can a kayare Engelancy, nga utangani Ludo Ogota, do Ogotane, Nunjaye Murugo, Godo bo so be, to ugo, mwejet don't think babo, outing winner Usimud Uga, down cane, so let the dim, portrani the apple, Engelancy, the ugo, drizzle, mimiamu aja, the chani the anita, she need the low, winner Usimugo.
မမေးရသေးဘူးလို့လွတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်အခုဒီတင်းလာတဲ့ဦးဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံကိုတုံ့ရကြရောက်ရှိနေတဲ့ကမ္ဘာကူလသမဂဒုက္ခသည်များဆရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာရခိုင်ပြည်နယ်ကိုရောက်ရှိလာပြီးပြည်နယ်ဝင်ကြီးချုပ်အပါဝင်အစိုးရတာဝန်ရှိသူတွေစစ်တွေမြို့ဝဒုက္ခသည်စခန်းတွေနဲ့
မောင်နှောအပါဝင်မြို့နယ်တချို့ကိုတွားရောက်ခဲ့ပါတယ်။ကမ္ဘာကူလသမဂဒုက္ခသည်များဆရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်ရခိုင်နိုင်ငံရေးပါတီတွေနဲ့ဒေသခံတွေဘလို့အမြင်ရှိနေတယ်လဲဆိုတာကိုမောင်အေးကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်။ကူလသမဂဒုက္ခသည်များဆရာမဟာမင်းကြီးရဲ့ရခိုင်ပြည်နယ်ခီးစဉ်အပေါ်မှာစာရေးဆရာဆရာဝေဟန်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်။
UN ကဖွင့်စေထားတဲ့မြန်မာနိုင်ငံဆိုင်ရာအခြားအလှရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကအသိမဲ့မပြုသလိုပြင်ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ပြောဆိုပြီးနောက်ပိုင်းကုလသမဂဒုက္ခသည်များဆရာမဟာမင်းကြီးမြန်မာနိုင်ငံရခိုင်ပြည်နယ်ကိုရောက်ရှိလာတာဖြစ်ပါတယ်။မဟာမင်းကြီးဟာဒီလ3ရက်နေ့ကစိုက်တွေမြို့မှာပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့တွေ့ဆုံပြီးမောက်တော့ကျန်းဖောင်းမှုကိစ္စန
ဒီကလုံးနေရလုံးတယ်အရင်ကြောင့်တော့သူလာခန့်ပြီးတို့ရခိုင်မျိုးသားကြီးအတွက်တော့ပေါ့ရဆေးတခုကိုဆွေးနှုတ်နေဖို့တော့မဟုတ်ဒုက္ခတွေမဟာမင်းကြီးဟာမောက်တော်မျိုးကိုစောရောက်ခဲ့ပြီးအုပ်ချုပ်ရေးဘက်ကတာဝန်ရှိသူတွေယူအန်ဝန်ထမ်းတွေနဲ့တွေ့ဆုံခဲ့တယ်လို့နေချောင်းတက်ဖွဲ့အကြံဖတ်တိုက်ခိုက်ခံခဲ့ရတဲ့ကြီးကန်းပြင်ဝဘိတ်နဲ့ငစကျူးဘင်္ဂလီဝါတွေကိုလည်းကိုယ်တ ေနာပြည်ကဦးလက်သမဲကတော်မူဟောင်းတို့ကကိုယ်တိုင်မှန်မှန်ကန်ကန်သမာဓိကြားအောင်ဆိုပုံနဲ့နေတဲ့အချိန်ကလာမှာဦးလက်သမဲကကသူ့ကိုယ်ကအသေးအတော်ဇဲဝင်ပြီးတော့ဒီလိုဆောင်ရွက်နေစတာကတော့သက်တနာကိုအင်းရှဲအောင်လုပ်တာမဟုတ်ဘဲနဲ့သက်တနာကိုပိုလို့ကြီးထွက်လာအောင်ဦးလက်သမဲကဝန်ဆွေးတူတော့ဒီလိုပဲပေါ့
မောက်ရခရိုင်မှာအကြံဖားတိုက်ခိုက်မှုတွေဆက်တိုက်ဖြစ်ပေါ်ခဲ့တဲ့အတွက်ဒေသခံရခိုင်တရရန်သားတွေနေရဲဆန့်ခွာမှုတွေရှိနေတဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်ကဖွင့်စေလိုက်တဲ့ဗုဒ္ဓတော်မြို့နယ်အမဲနိုင်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းဦးဆောင်တဲ့အကြံဖားခံဒေသခံတွေရဲ့စိုးရိမ်မှုလေ့လာရေးအဖွဲ့ကလည်းကွန်ဆန့်လေ့လာမှုတွေရှိနေပါတယ်
ဆက်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရေးဆွဲရေးသဘောတူစာချုပ် NCA ကိုအကောင့်ထဲပေါ်ရမှာအစိုးရတက်မတော်နဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လိုင်းရေးအဖွဲ့အစည်းတွေကြား NCA အပေါ်နားလည်မှုနဲ့အတိတ်ဖွယ်ဖွင့်ဆိုမှုကွဲလွဲနေတယ်လို့ NCA လက်မှတ်ထိုးအဖွဲ့ခေါင်းဆောင်တွေကဆိုပါတယ်ဒီအခြေအနေကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေအခုလိုတင်ဆက်ထားပါတယ်
မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြား NCA စာချုပ်အပေါ်ချိကမှုအပိုင်းမှာကိုယ်လွယ်မှုရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦးကျောင်းသားတပ်မတော် ABSDF ဥက္ကဋ္ဌဦးစံခဲကပြောပါတယ
်ချိကမှုကအနည်းငယ်ကွာဟနေတယ်လို့ကျွန်တော်တို့ဆားမှာဒီနေ့လက်ရှိတာဝန်ရှိကြတဲ့အစိုးရဘက်ကချိကမှုရဲ့အပိုင်းဟာ NCA ဟာဒီနေ့အပြင်ပြောရင်မလွဲမသွေဖြတ်တန်းမဲ့ခီးတစ်ခုလို့ယူဆကောင်းယူဆနိုင်ဒုတိယတစ်ခုကတော့ပါလဲဆိုရင်တမလော်ရဲ့ချီကတ်မှုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းရနေပြီးတော့ချီကတ်နေတာဖြစ်ပါတယ်ဒါတော့ဒီလိုချီကတ်မှုတွေဟာကျွန်တော်ပြန်လည်ပြီးတော့မှညီနိုင်ပြန်လည်ပြီးတော့မှဆေးစားရမယ်လို့ကျွန်တော်ယူဆပါတယ
်ဇူလိုင်လ2ရက်နေ့က PPSC ဖွဲ့ရဲ့စီဝေးကြီးထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာလည်း NCA ကိုအကောင့်တွေဖော်ရမှာအစိုးရတမတော်နဲ့ NCASEAU အပေါ်နားလည်မှုနဲ့အသေးပဲဖွဲ့စည်းမှုမတူညီကြောင်းကိုလည်းသုံးသပ်တွေ့ရှိရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပြင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးအတွက်စစ်တပ်နဲ့အစိုးရကနေတုံးလာတဲ့အခြေအနေနဲ့ပတ်သက်ပြီးရှင်းမြူရတဦးစီရန်နဲ့ဥက္ကဋ္ဌပူးစင်ကျုံးကခုလိုပြောပါရယ
်ဒီကနေ့အချင်းချင်းကြတော့ကျွန်တော် SSR ဖြစ်မသွားတော့မယ့်တဲ့ DDR တစ်ခုတည်းဟုတ်ပဲကျွန်တော်စစ်တပ်ကကျွန်တော်အစိုးရတပ်ကတုံးလာတဲ့အနေအထားမျိုးအထီးဖြစ်လာတဲ့အနေအထားဟာဒါမှဖြစ်တော့ဘူးကျွန်တော် NCA လာဆောင်တဲ့တော်တော်လွေးနေတဲ့အနေအထားမျိုးဖြစ်နေတယ်လို့ကျွန်တော်တို့အဲ့ဒါလိုပဲယူဆပါတယ
် NCA စာချုပ်တိုင်းနိုင်ငံရေးပါတီတွေအပါဝင်မှုအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ပူးစင်ညုံကခုလိုဆက်ပြောပါရယ
်နိုင်ငံရှင်းလင်းပွဲကြီးပွားရလာတဲ့အခါကျတော့ဒီတရားဝင်နိုင်ငံရေးပါတီတွေတရားဝင်ဖတ်ပုံတင်ထားတဲ့နိုင်ငံရေးပါတီတွေမပါတော့မယ်နဲ့အလံရပါတီတခုတည်းဟုပဲဒါတောက်တွင်မှာကျွန်တော်ဒီပါဝင်ခတဲ့နေစာဖြစ်တော့တော်တော်များများအကြံခဲ့ပါတယ်ဒါ NCA နဲ့လမ်းကြောင်းလွှဲနေတဲ့နေစာမျိုးဖြစ်ပါတယ်
PPSC အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးမှတစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်သွားမှာဖြစ်ပြီးဆွေးနွေးပွဲကလည်းရရှိလာတဲ့ရလနဲ့ညီအနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဟာ၎င်းတို့ရဲ့ပထမဆုံး NCA ပေါ်ထားရှိတဲ့သဘောထားဖြစ်တယ်လို့ PPSC ကောင်းဆောင်တွေကပြောဆိုခဲ့ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
NCA လက်မှတ်ထိုးရှစ်ဖွဲ့ကနေငင်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ရတဲ့ပြန်လည်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်
။တော်ရရှိလို့အခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရ
။နေဆက်သတင်းတောက်တွေစုစည်းတင်ပြနေတဲ့တိုင်းရင်းသတင်းလှပါရှင်။ဒီအစီအစဉ်ကိုကြာတာပတိနေ့ညနေတောက်ကြနေနေခင် VOE မြန်မာပိုင်းအစီအစဉ်ဒီမှာအပတ်စဉ်နှาศင်နိုင်ကြပါရရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ခစ်တစ်ကျွန်စနစ်လို့ခေါ်တဲ့လူမောင်ခိုကူးမှုကိုကမ္ဘာတဝန်းမှာရှိတဲ့အစိုးရအသီးသီးကဘယ်လိုတိုက်ဖြတ်နေသလဲဆိုတာကိုလေ့လာသုံးသပ်ထားတဲ့အမေရိကန်နိုင်ငံရေးဌာနရဲ့ TIP လူမောင်ခိုကူးမှုနောက်ဆုံးအစီရင်ခံစာကိုထုတ်ပြန်လိုက်ပြီးဖြစ်ပါတယ်လူမောင်ခိုကူးမှုတိုက်ဖြတ်ရေးအတွက်တစုံတရာလှုပ်ဆောင်ခြင်းမရှိတဲ့တိုင်းပြည်ဟာမြောက်ကိုရီးယားနိုင်ငံဖြစ်ပါတယ်။တကယ်တော့ North Korea Soya Ha, Chinsakani Ne, Alotin Tanarima, Arama Kainse Muri, Chulu Nejin, Nanganja Community Kujinzine, Sajo de Chosobi, Ari Community Etwe, Chanarego, Arama Kainse Jin, Sare Chulu Murigo, Losan Lelo, American Nanganjahi Tanaga, Topiane, Natan Tesakonakone, Lumanko Gumu, Sin Kazama, Popia Tabare, North Korea Soya Ha, Tiamo and then Nine Wingwea, Saulo Ye, Mailungane, Santoko, Lunganima, Tunangandarego, Arma Kansipi, a Tongchani Jang, American Nanganjai Wunji, Rex Tila Sangale, Taupia, Piosu Gabare, William Kampiabi, Lutu Mayana in Editariga, Nangai Chinskanima, Agenda Shitangani, Tatain Natang Lauti, Nyakuria Suyaga, Tintin Tabare, Nangai Gendariha, Yaina Chin, Nimpan Nese Chin, Arma Pujin, the Julun Kaniadlo, Lono de Jama is Sanshamune, Asa Ahara Le Mia Jabau, Tajang Len, Nangai Agenda Amyabjaha, a Temachin and Yabau. Jinsakane 20 Songtajare Nangai Jinarego, Sula Pionla Micho Pita, Tamamho, Nimyo Pite Nidine, Sumpile Shibare. Kamanji Api and Yokoria Nanganda Nadongani Shitalo Hale, Pipanganima, Denego Nai Nasela Adama Alo Kansi Kanija Jaune, Arilu Miazuha, Rashane Tio Nanganima, Alolo Nijara Pichao, Wunji Tila Senga Pyobare, Truya Laza Miazuguro, Myakoria, Asuyaga, Timpai Lita Pibare. Arma Kansi Jinga Yashi de Dola Tambao Miazo Do Wingwego, Miakuriaga Nissin Yashi Niraba, Tawun Tide Tampi de Enine, Arilo Pipo Nirarego, Quimapu Nambulule, Wunji Tila Senga Piovale, Miakuriananga Dwin Chong Dwiniare, Nimpan Nissamurine, Lukun Yi Chopamuri, and the Yaga, Lumiaong, Tionangane, Tiamu and Trapi Twajare, Miakuria, Mutamine, Minkling at Tanglo Hale, Tionanga Dwema Pitaza, Aimbo, Sajoe Lungan Sare Nepe Dizima, Arma Kansi Jin Kaniara Bin, Aluma Babe Letta Timia Jimba, Kanija Jang, Lumon Kukumu Sin Kazama Popia Tabare, Deo Anabaniga, Drugo Dishi Dwayne, Nyakuriago, Bianpore Dre, Druriha, Alujanskanima, Arma Luabe, Kansi Jin Kanara Ne, Tapia Pikanara Abawin, Bintanzwa, Nimba Nisechine, Kanjabare. Kitty Josiniha, Ludari, Lula Quine, Lugon Tekarigo, Lu Yula Chimpichang, Tajang, Lumanko Gujin Sure, and the Zuji Babio Toa, Chinodo Lusong Ja, Mapichang, American Nanganjai Wunji, Rex de la Senga, Natang the Second Kune, Lumanko Gumu, Sin Kanza Nidama, Pioja Tawarekna.
Yen Ken Soya, the Borani, Aboji, Tinja Lukiwari.
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပြည့်ပြီး VOA ရဲ့အားပေါ်မှောက်ကြောင်းထပ်မံအသိပေးပြရစီရှင်အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပြီဆိုတော့ဦးစံမိုးကြီးပြပြပါအောင်ရှင်ဟုတ်ကဲ့ကောင်းပါပြီဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတော်မယ့် Mr. Trump, Gabaji Yadima, Majakana, Weban Piosuli Situba, Gabasi Way in Ajina Se Gonzoni, Tiame, Jotani, G20, TDC Wimatang, Kulu, Twiso, Kajara Pibale. Trena Dongu, Tamuro, Pansi Bido, Puma, Second Tinet, the Access to Tarekisa, Bodong, Sansuji, Patamazon, JP, Jadarini, Mamacha, B, Piosu Gabare, Trena Dongu, Tamuro, Japita Kisa, Mu, Bounty, and Sin Zalu.
ကြည့်လို့မရတဲ့အကြောင်းလက်ရှိတည်ဆဲဥပဒေတွေတရားမျှတမှုဒီမိုကရေစီနိလန်ချမှုတွေနဲ့ကန့်ရည်ရလားဆိုတာကိုကြည့်ရမယ်လို့ပြောဆိုပါတယ်။ကျေးဇူးပါဦးစံမိုးကြီး။ကျမတို့ရဲ့ဝိုင်းတော်သားကိုညဝင်းအောင်ကတော့ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်ရှင်။တောက်ကြနေနေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြရတဲ့ကဘာတော်ကတော်ရရှ
This program has come to you from the Voice of America, Washington.